ပြည်တင်ကမန်ချက်စတာမြို့မှာတင်းနေလာနေကဖြစ်သွားခဲ့တဲ့အသေးခံပုံခွဲမှုနဲ့ဆက်နွယ်ပြီးပြည်တင်ရဲတပ်ဖွဲ့ကအခုချိန်ထိလူ9ဦးကိုဖမ်းဆီးထိန်းသိမ်းထားပြီးဖြစ်ပါတယ်။အလားတူပဲလျှပြနိုင်ငံမှာရှိတဲ့ဒေသအသေးခံပုံခွဲသမားရဲ့ဖခင်ဖြစ်သူနဲ့ညီတို့ကိုလည်းတပ်ဆိုင်ရာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။လူပေါင်း22ယောက်သေဆုံးပြီး59ယောက်ဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုရဲ့နောက်ဆက်တွဲအခြေအနေတွေကိုတင်ပြပေးပါမယ်။မန်ချက်စတာအကသားရုံမှာအသေးခံပုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘက်ဒီရဲ့ဖခင်ဖြစ်သူရမဒန်အဘက်ဒီကိုဗုဒ္ဓနေ့မှာဖမ်းဆီးလိုက်ပြီးညီဖြစ်သူဟာရှင်ကိုတော့အင်္ဂါနေ့ကလီဗျားနိုင်ငံထရီပိုလီမြို့မှာဖမ်းဆီးလိုက်ကြောင်းလီဗျားအကြမ်းဖက်မှုတပ်ဖြတ်ရေးဌာနပြောခွင့်ရအာမက်ဘင်ဆယ်မန်ကရိုက်တာသတင်းဌာနကိုပြောပါတယ်အသေးခံပုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘက်ဒီဟာလီဗျားမိဘနှစ်ပါးကနေပြည်တင်နိုင်ငံမှာမွေးဖွားခဲ့သူဖြစ်ပြီးသူဟာမကြသေးခင်က IS အစ္စလာမစ်စစ်သွေးကြောအဖွဲ့နဲ့ဆက်နွယ်မှုရှိတယ်ဆိုတာကိုသိရှိခဲ့တဲ့အတွက်လွန်ခဲ့တဲ့တစ်လကျော်လောက်ကလေးကသူ့ကိုနောက်ရောက်ခံလိုက်နေခဲ့ကြောင်းအမက်ဘင်ဆာမန်ကပြောပါတယ်ပုံဖောက်ခွဲမှုနဲ့ပတ်သက်လို့မန်ချက်စတာမြို့မှာအင်္ဂါနေ့ညကဖမ်းဆီးလိုက်တဲ့၃ဦးအပါအဝင်ဗုဒ္ဓဦးနဲ့ကလည်းအမျိုးသမီးတဦးကိုထပ်မံဖမ်းဆီးလိုက်တာကြောင့်လီဗျားနိုင်ငံမှာဖမ်းဆီးလိုက်တဲ့အသေးခံပုံခွဲသူဆာမန်အဘဒီရဲ့ဖခင်နဲ့ညီဖြစ်သူအပါအဝင်အခုချိန်မှာဖမ်းဆီးရမယ့်သူစုစုပေါင်း6ဦးရှိသွားပြီဖြစ်ပါတယ်မန်ချက်စတာမြို့အခက်အခဲတွေမှာကျင်းပတဲ့ American Pop ဆိုတော့ Ariana Grande ရဲ့ဂီတဖျော်ဖြေပွဲကိုအသေးခံပုံခွဲတက်ခတ်ခဲ့တဲ့ဆာမန်အဘဒီအနေနဲ့ဒီတက်ခတ်မှုကိုသူတူးတဲ့ပြုလုပ်ခဲ့ခြင်းမဟုတ်ဘူးလို့ပြည်တင်ရဲတပ်ဖွဲ့ကယုံကြည်ထားတာကြောင့်သူနဲ့ဆက်နွယ်မှုရှိတဲ့နေရာတွေကိုပြည်တင်ရဲတပ်ဖွဲ့ကအပူတပြင်းလိုက်လံရှာဖွေစစ်ဆေးနေကြောင်းမန်ချက်စတာမြို့ရဲချုပ် Ian Hopkins ကသတင်းတောက်တွေကိုပို့ထုတ်နေမှာပြောပါတယ
် You will be aware that the level of activity in this investigation is intense and is continuing at a fast pace.We've made 3 further arrests in connection with
ဒီကိစ္စကိုသုံးစစ်ဆေးမှုတွေလှုပ်ဆောင်တဲ့နေရာမှာအထူးအလေးပေးပြီးညံ့ညံ့ဆန်းဆန်းလှုပ်ဆောင်နေကြတာကိုအလုံးကသတိထားမိရမှာဖြစ်ပါတယ်။ဒီပောက်ကွဲမှုနဲ့ဆက်နွယ်တဲ့လူသုံးဦးကိုမင်းရကဖမ်းဆီးထိန်းသိမ်းလိုက်ပြီးဖြစ်ပါတယ်။ဒီနေ့မွန်လယ်ပိုင်းမှာလည်းမန်ချက်စတာမြို့လေကောင်ကအင်တင်ကိုကျွန်တော်ဝင်ရောက်ပြီးဘေးလူတွေမထိအောင်ထိန်းချုပ်ဖောက်ခွဲမှုတရလုပ်ခဲ့ပါတယ်။အဲ့လိုလှုပ်ဆောင်နိုင်ဖို့အတွက်အနီးအနားမှာရှိတဲ့ယထာပူရာရင်ကိုမလွှတ်မဆောင်သာခေတ္တပိတ်လိုက်ရပြီးအခုဆိုရင်သက်ဆိုင်ရာအရာရှိတွေကအဲ့ဒီမှာပဲနေရာယူထားကြဆဲဖြစ်ပါတယ
်ပြည်တင်ရဲတပ်ဖွဲ့အနေနဲ့ဒီတိုက်ခိုက်မှုကိုကျေပြန့်တဲ့ကွန်ရက်အဖွဲ့ကပြုတ်လုခဲ့တယ်လို့ယူဆပြီးဂွင်းဆက်တွေကိုလိုက်လံစုံစမ်းစစ်ဆေးနေကြောင်းလဲရဲချုပ် Ian Hopkins ကပြောပါတယ်
I think it's very clear that this is a network that we are investigating and as I said it continues at a pace there's extensive
ကွန်ရက်ခုကိုကျွန်တော်စုံစမ်းစစ်ဆေးနေရတယ်ဆိုတော့စဉ်းလင်းသိကြပါတယ်အခုကျွန်တော်ပြောနေတဲ့အချိန်မှာပဲမန်ချက်စတာမြို့တဝန်းလုံးမှာစုံစမ်းစစ်ဆေးမှုတွေကိုအစိမ်းမြန်မြန်နဲ့အပြင်းအထန်လုပ်ဆောင်နေပါတယ
်တနင်္လာနေ့ညကတည်ဆုံသွားခဲ့တဲ့22ဦးထဲမှာရဲတပ်ဖွဲ့ဝင်တဦးလည်းပါဝင်ကြောင်းရဲချုပ် Ian Hopkins ကသတင်းတောက်တွေကိုပြောပါတယ
် I'm also aware of speculation on social media and the wider media around the occupation of one of the victims Very sadly I can't
တည်ဆုံသွားသူတူရဲ့အလုတ်ကိုင်းနဲ့ပတ်သက်လို့သတင်းမီဒီယာတွေနဲ့ social media တွေထဲမှာရေးသားပြောဆိုနေရတဲ့အကြောင်းအရာနဲ့ပတ်သက်လို့လည်းကျွန်တော်တို့သိပါတယ်။စိတ်မကောင်းစွာပဲကျွန်တော်အထူးပြောကြားလိုတာကတော့တည်ဆုံသွားတဲ့သူတွေအထက်ကတူဟာလက်ရှိတံဝန်ထမ်းဆောင်နေတဲ့ရဲအရာရှိတူဖြစ်ပါတယ်။ဒါပေမဲ့သူ့မိသားစုဝင်တွေရဲ့သဘောဆန္ဒကိုလေးစားသောအဖြစ်ဘယ်သူပဲပါဆိုတာကိုကျွန်တော်အနေနဲ့အခုချိန်မှာမပြောနိုင်သေးပါဘူး
။အသေးခံပုံခွဲတက်ခတ်ခဲ့တဲ့ဆယ်မန်အဘေဒီဟာမန်ချက်စတာအကစားရုံမှာအဲ့ဒီလိုဘုံခွဲတက်ခတ်မှုမပြုလုပ်ခင်လီဗျားနိုင်ငံကိုတည်င်းပတ်၃ပတ်လောက်တွားရောက်ခဲ့တယ်လို့ဆိုပါတယ်။သူဟာလီဗျားကပြန်လာပြီးရပိုင်းအတွင်းမှာပဲအခုလိုအသေးခံဘုံခွဲတက်ခတ်ခဲ့တာဖြစ်ပါတယ်။ဗြိတိန်ရဲ့အကြမ်းဖက်မှုအာဏာရဲ့သတိပေးနှိုးဆော်ချက်ကိုအမြင့်ဆုံးအဆင့်အထိတတ်မှတ်လိုက်ပြီးလက်နက်ကင်ရဲတပ်ဖွဲ့တွေကိုကူညီဖို့စစ်သားတွေကိုဆစ်လွတ်ထားကြောင်းဝန်ကြီးချုပ်ထရီဇာမေကအင်္ဂါနေ့မှာကြေညာခဲ့ပြီးနောက်ထပ်တိုက်ခတ်မှုဖြစ်နိုင်ခြေရှိတယ်လို့လည်းသတိပေးပြောကြားထားပါတယ်ခင်ဗျာ။